Adventist World Radio ကဖြစ်ပါတယ်။ပြီးတော့သင်ဟာမျောလင့်ချင်းတန်ကိုနားတော်တာဆင်နေတာဖြစ်ပါတယ်။ပိုမိုသိရှိလိုပါကကျွန်ုပ်တို့ဆီကိုစာရေးဆက်သွယ်နိုင်ပါတယ်။ကျွန်ုပ်တို့ရဲ့ email လိပ်စာကတော့ bible@inura.org ဖြစ်ပါတယ်။စလုံးသေးနဲ့ bible@inura.org ဖြစ်ပါတယ်။ဒါပြင်ကျွန်ုပ်တို့ကို WhatsApp နံပါတ် +12242220777 တို့ဖုန်းခေါ်ဆိုနိုင်ပါတယ်။ +12242220777 ဖြစ်ပါတယ်။မျောလင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျောလင့်ချင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါရယ်ရှင
်တပတ်ရှင်များခင်ဗျာမျောလင့်ချင်းအတန်မြန်မာဓမ္မရေဒီယိုအစီအစဉ်ကိုနာနဲ့6နာရီမိနစ်30မှ8နာရီအထိ25မီတာ kHz 11925ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာကီလိုဟတ်စ်11853ညာကနေနိုင်စင်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။ဆင်းရဲကံတာကျန်းမာနေမှာလူမှုဘဝစဉ်ပြေမှာစိတ်ချမ်းသာကိုကျန်းမာရှိနေတဲ့အခါသူချင်းမေတ္တာများစွာပေးကဲ
တော်တော်ရှင်မိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝဲစားတောက်နေကြရတယ်ဆိုတာလူတိုင်းသိပါပဲဒီလိုမျှဝဲစားတောက်ကြတဲ့အခါမှာစားတောက်မှုမှန်မှန်ကန်တာတွေစားတောက်မှုအချိန်မတော်တာတွေကြောင့်ကျန်းမာရေးထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာဖြစ်တယ်ဒါကြောင့်အစာအာဟာရတွေကိုကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားတောက်သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျောလင့်ချင်းအတမအထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှတ်သားကြပါစို့သောတာရှင်များရှင်ဒီကနေ့ချုပ်တီးချင်းကင်းမဲ့မှုများကိုအစာပြုခြင်းဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးမှာဖြစ်ပါတယ်သောတာရှင်များရှင်ချုပ်တီးချင်းကင်းမဲ့မှုတွေကိုကျမတို့ရဲ့ဇပွဲကနေအစာပြုခဲ့တယ်လို့ထပ်လောင်းသိစေချင်ပါတယ်လောကပျော်မွေ့မှုလိုက်စားခြင်းကိုဒုတိယဒန်းစာပင်ကိုယ်တဘာဝတစ်ခုဖြစ်လာတဲ့အထိကတွင်းအလိုကိုလိုက်စားနေတတ်ကြတယ်။လက်ဖက်ရည်ကော်ဖီတောက်သုံးချင်းကြောင့်ဆေးလိပ်တောက်ချင်းစိတ်တွေဖြစ်ပေါ်လာတတ်တယ်။ဆေးလိပ်တောက်ချင်းဟာလည်းပဲအရက်တောက်ချင်းကိုကတွင်းတွေ့သွားစေတတ်တယ်။ချုပ်တီးချင်းကင်းမဲ့တဲ့အပြုတ်အမှုတွေကိုမိဖို့နဘေးကအစပြုပြီးမိဘတွေတိုက်လှန်ကြရမယ်။အဲ့ဒီလိုတိုက်လှန်တဲ့အခါမှာနှုတ်ဆုတငယ်အရွယ်ကစပြီးမိဘတို့ရဲ့သားသမီးတွေကိုတုံသင်ခဲ့တဲ့စီးမင်းတွေအတိုင်းလှုပ်ဆောင်ရမယ်။အဲ့ဒီလိုပြုလုပ်လို့ရှိရင်မိဘတို့မှာအောင်ပွဲဆင်ဖို့မျှော်လင့်ချက်ရှိနိုင်ပါတယ်။သားသမီးတွေမှာကြံ့မာတဲ့ခန္ဓာကိုယ်ကြည်လင်လန်းဆန်းတဲ့စိတ်နှလုံးရှိနေစေဖို့သားသမီးတွေကိုပြုစုတဲ့နီလန်းမှန်ကန်စေဖို့မိဘတွေဟာပထမဦးစားပေးသင့်ပါတယ်။ချုပ်တီးချင်းဆိုင်ရာစီးမင်းတွေကိုအိမ်တွင်းအသက်တာမှာအသေးစိတ်တုံသင်အကောင့်ထည့်ဖို့သင့်တယ်။ကိုယ်အလိုကိုညင်းပယ်တတ်အောင်လဲငယ်ရွယ်တဲ့အချိန်ကစပြီးသွန်သင်ပေးသင့်ပါတယ်။များစွာသောမိဘတွေဟာသူတို့ကိုပစအယတာခံတတ်အောင်ပညာပေးလေရှိတယ်။အသားတွေကိုစားတတ်လာအောင်သင်ပေးကြသလိုလက်ဖက်ရည်ကော်ဖီတွေကိုတောက်တတ်အောင်လဲကျင့်ပေးတတ်ကြတယ်။လက်ဖက်ရည်ကော်ဖီတွေကိုစားတတ်တောက်တတ်အောင်သင်ပေးနေတဲ့မိခင်တွေဟာအဲ့ဒီအရာတွေထက်ကျန်းမာရေးကိုထိခိုက်စေမဲ့ဆေးလိပ်ကိုတောက်တတ်ဖို့လဲလမ်းခေးပေးခြင်းဖြစ်တယ်။ဆေးလိပ်တောက်တာလာလို့ရှိရင်အရက်တောက်တတ်ဖို့နှိစလာတဲ့အတွက်ဆေးလိပ်နဲ့အရက်တောက်ချင်းဟာအာယုံကျွန်းစွမ်းအားတွေကိုမလွဲမသွေအားနေသွားစေတတ်တယ်။အရာခတ်သိန်းတို့မှာချုပ်တီးချင်းရှိရမယ်ဆိုတဲ့အသိစိတ်တတ်ကလေးယုံကြည်သူခရိယန်တွေမှာနိုးကြားလာလို့ရှိရင်သူတို့ရဲ့အသက်တာပုံစံနဲ့သူတို့ရဲ့စားတောက်တဲ့အရာအဖြစ်ကတွင်အလိုကိုတွန်းလှန်ဖို့အခက်တွေ့နေတဲ့သူတွေနဲ့ ိုအလိုကိုမထိနိုင်သူတွေကိုကူညီမဆာနိုင်လိမ့်မယ်။ဒီဘဝမှာကျမတို့တိဆောက်နေတဲ့အကျင့်စရိုက်တွေဟာထာဝရကာလမှာရရှိမဲ့အကျိုးကျေးဇူးကိုထိခိုက်နိုင်တာကိုရောကျမတို့ရဲ့ထာဝရကာလဆိုင်ရာကံကြမ္မာဟာတင်းကျပ်စွာကျင့်ဆောင်တဲ့ချုပ်တီးခြင်းအကျင့်ပေါ်မှာအမိပြုနေတာကိုရောကျမတို့သိရှိနိုင်ကြမယ်ဆိုရင်ကျမတို့ဟာအစားအသောက်မှာတင်းတင်းကျပ်ကျပ်ချုပ်တီးကြရမှာဖြစ်တယ်။ကျမတို့ရဲ့ပုဂ္ဂလိကပုံသက်တည်တဲ့ကြိုးစားမှုအပြင်လူပေါင်းများစွာတို့ကိုချုပ်တီးခြင်းကင်းမဲ့တဲ့အသက်တာမှာရောရာဇဝတ်မှုကျူးလွန်ခြင်းနဲ့တည်ခြင်းမှာရောကဲတင်နိုင်တဲ့နိလန်းတွေအဖြစ်ကျမတို့ယက်တည်နိုင်ကြပါလိမ့်မယ်။မိဘများဟာအာဟာရကိုဖြစ်စေမဲ့ရိုးရိုးအစာတွေနဲ့ထမင်းစပွဲကိုပြင်ခြင်းအပြင်တခြားသူတွေရဲ့ကဲတင်ခြင်းအတွက်ကြီးကျယ်တဲ့အမှုတော်ကိုဆောင်ရွက်နိုင်ကြလိမ့်မယ်။မိဘတို့ဟာသားသမီးတွေရဲ့အာဟာရဆိုင်ရာကိစ္စတွေကိုပညာပေးခြင်းအရာခတ်သိမ်းမှချုပ်တီးခြင်းရှိစေဖို့လေ့ကျင့်ခြင်းနဲ့ကိုယ်အလိုကိုညှင်းပယ်ပြီးသူတစ်ပါးအကျိုးဆောင်တတ်တဲ့အကျင့်တွေကိုကျင့်ပေးဖို့အလုပ်တွေနဲ့မိမိတို့ရဲ့တန်ဖိုးရှိတဲ့အချိန်ကိုအသုံးချနိုင်ကြရမှာဖြစ်တယ်။ကတွင်အလိုလိုက်ခြင်းကိုညှင်းဆန်ခြင်းအပြင်အောင်ပွဲဆင်ခဲ့ပုံကိုတော်မှာရင်ဆိုင်ခဲ့ရတဲ့စုံစမ်းခြင်းမှာခရစ်တော်ပြခဲ့တဲ့မြားစွာသောခရစ်ယာန်မိခင်တွေဟာမိမိတို့ပြတဲ့ပုံသက်တည်းအားဖြင့်ရောမိမိတို့ပေးနေတဲ့ပညာတွေအားဖြင့်ရောသားသမီးတွေကိုအစာကျူးအတောက်ကျူးသူတွေဖြစ်အောင်ပြင်ဆင်နေကြတာဖြစ်တယ်။ယုံကြည်သူခရစ်ယာန်တွေဟာကျမ်းမာရေးစည်းမျဉ်းတွေကိုဂရုမထားတော့ဘဲစားချင်တဲ့အစာကိုစားချင်တဲ့အချိန်မှာကြိုက်သလိုစားနေကြတယ်။ခရစ်ယာန်ကလေးများဟာငယ်ရွယ်စဉ်အချိန်ကစပြီးကြိုက်တယ်လို့စားဖို့ပညာပေးခြင်းခံကြရတဲ့အတွေ့အသက်အရွယ်နှုတ်ပြိုစင်မှာတော့မှအစာမကြေလေထိုးလေအောင်လေနာယောဂါတဲ့လေးတွေဖြစ်လာကြရတယ်။လောကပြုံးမိမှုလိုက်စားခြင်းနဲ့ချုပ်တီးခြင်းကင်းမဲ့မှုတွေဟာလည်းခွန်နဲ့အားနဲ့ကြီးမားလာတတ်တယ်။ကိုယ်စိတ်နှပါရဲ့ခွန်အားအစွန်းတွေဟာမိဘတွေရဲ့ကိုယ်အလိုလိုက်မှုကြောင့်ပျက်စီးဆုံးရှုံးကြရပါတယ်။ကိုယ်ခန္ဓာအတွက်ခွန်အားမဖြစ်စေမှသာမကဘူး။ကျမရေးကိုပါထိခိုက်စေနိုင်ပြီးအစာအိမ်ကိုပါအလုံများစေမဲ့အစာတွေကိုသာအယတာခံပြီးစားနေတတ်ကြတယ်။ဒါကြောင့်သူတို့ရဲ့ကျမရေးဟာရိုရင်းပြည့်စည်လာရပါတယ်ဆိုတဲ့အကြောင်းကိုအစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာကျမရေးအတွက်အကြံပေးတင်ပြလိုက်ပါတယ်ရှင်။
တရားဒေသနာတော်ကိုသိခါရရဓမ္မစရာဦးတိမ်မောင်ဆန်းမှဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နားတော်တာဆင်းရင်ခွန်အားယူကြပါစို
့။ချစ်တော်မိတ်ဆွေပေါင်းတို့မင်္ဂလာပါလို့ရှိဆွာနှုတ်ဆက်ကြပါတယ်။ဒီနေ့မင်္ဂလာရှိတော်နေ့တည်းမှာချစ်တော်မိတ်ဆွေများအားလုံးနဲ့တွေ့ဆုံပြီးတော့ဘုရားသခင်ရဲ့အလင်းတရားသတင်းစကားကိုဝင်ငှတက်တဲ့ခံခွင့်ပေးတဲ့အတွက်ကြောင့်လည်းအထူးပဲကျေးဇူးတင်ပါတယ်။ ရှင်တို့ကခရစ်ဝင်ခန်းကြီး25အငယ်21မှာဆိုရှင်။ထား၍ဘာထံသို့သွားလေ၏။သွား၍ဝေးသောအခါဘာစီသူ့ကိုမြင်လျက်တနာသောဆဲရှိသည်နှင့်ပြေးသွား၍သူ၏လက်ဘင်းကိုပိုက်ဖက်လျက်နှမ်းရှုပ်လေ၏။သားကလည်းအဖာအကျွန်ုပ်သည်ဖျားသခင်ကို၎င်းကိုတော်ကို၎င်းပြစ်မှားပါပြီ။ယခုမှစ၍ကိုတော်ဤသားဟု၍မခေါ်တိုက်ပါဟုဆိုလျင်သားကအဖာထံကိုပြန်လာတယ်။နေ့တိုင်းသားပြန်လာနိုးနိုးနဲ့မျောနေတဲ့အဖာကိုစဉ်းစားကြည့်လိုက်ပါ။အဖေဖြစ်တဲ့သူတွေနဲ့သားကိုမခွဲခွာနိုင်ဘူး။သားလေးရဲ့သူ့ကိုခြေဆောင်ကမ်းသွားပေမဲ့လည်းသူ့ကိုလုံးဝဆွန့်ခွာသွားပေမဲ့လည်းအဖေတယောက်နေတဲ့အမြဲတရားနေဆိုပြဲပဲ။သားပြန်လာမဲ့လမ်းကိုသားရပြန်လမ်းကိုအမြဲတမ်းပဲစောင့်ကြုံနေတယ်။သားရပြန်လမ်းကိုအမြဲတမ်းပဲလမ်းပြီးတော့ကြည့်နေတယ်။သားဘယ်တော့ပြန်လာမလဲ။တနေ့သားပြန်လာတဲ့လမ်းကိုလမ်းကြည့်တဲ့အခါမှာသားပြန်လာတာကိုမြင်တဲ့အခါမှာအဖေကအိမ်ကနေမှအေးအေးဆေးထိုင်ပြီးတော့သားကိုကြိုးလာမှဘူး။သားရှိတဲ့နေရာဒီမှာပြေးထွက်သွားပြီးတော့သားအိမ်နဲ့လမ်းဝေးရှိတဲ့မျက်စိတစ်စုံရှိတဲ့အဲ့ဒီမျက်စိတစ်စုံအထိတိုင်အောင်အဖေကပြေးထွက်သွားပြီးတော့သားရဲ့လက်ဘင်းကိုပိုက်ဖက်ပြီးတော့နမ်းရှုပ်ပြီးတော့အဖေကတယုတ်တရနဲ့ကြိုးစုပ်ခဲ့တယ်။အဖေရဲ့မေတ္တာဘလောက်ကြီးမားသလဲ။တားပေါ်မှာဖေထားတဲ့မေတ္တာဘလောက်ကြီးမားသလဲ။တားကဘလောက်ပဲအဖေကိုစမ်းကြင်ပါစေ။အဖေဒီမှာပြန်လာတဲ့တားအတွက်အဖေကဘလောက်ဝမ်းမြောက်သလဲ။ချစ်တော်မိတ်ဆွေတို့ဒီအရာကိုကြည့်မယ်ဆိုရင်ဒီနေ့ကျွန်တော်တို့ကအဖထံဖရာသခင်ထံကိုထွက်ပြေးနေတဲ့တားသမီးတွေမြောက်များစွာရှိတယ်။ဖရာသခင်ကဝင်းနေကြတဲ့သူတွေအများကြီးရှိတယ်။ဖရာကိုအားမကိုဘူး။ကိုချင်တော့ကိုယက်တည်နေကြတယ်ကိုသဘောကိုကိုတိုင်လှုပ်လှုပ်နေကြတယ်အရာခတဲ့လောကမှာရှိတဲ့အရာအားလုံးကဘုရားသခင်ဖန်ဆင်းတယ်ဘုရားသခင်ပိုင်တယ်ဒါပေမဲ့ကျွန်တော်တို့ပိုင်တယ်ကျွန်တော်တို့ဆိုင်တယ်ဆိုပြီးတော့လုပ်နေတဲ့သူတွေအများကြီးရှိတယ်ဒီတော့ကျွန်တော်တို့အားလုံးတို့ချင်းဘုရားသခင်ကနေမှာဝေးနေတဲ့သားသမီးတွေရှိနေတယ်ဖာဘုရားသခင်ကဝေးနေတဲ့တော့ကြောင့်ယနေ့ကျွန်တော်တို့အားလုံးကစာနာတော်သောဖာဘုရားသခင်ရဲ့တကူတော်ကိုကျွန်တော်ခံစားရမယ်နဲ့ယနေ့ဘာကြောင့်ကျွန်တော်ဒုက္ခရောက်နေကြတာလဲဘာကြောင့်ကျွန်တော်ဝမ်းနည်းနေရတာလဲဘာကြောင့်ကျွန်တော်ချေကွဲနေရတာလဲဘာကြောင့်ကျွန်တော်ရဲ့ဘဝတဲ့မှာပူပင်သောခါတွေရောက်နေရတာလဲဒီအရာကိုကျွန်တော်ပြန်လဲပြီးတော့ဆန်းစစ်လိုက်မယ်ဆိုရင်ယနေ့အဖနဲ့တင်ဝေးနေသလားဘုရားသခင်နဲ့တင်ဝေးနေတဲ့နေရာမှာတင်ရက်နေသလားဘုရားသခင်နဲ့ဝေးနေတဲ့နေရာမှာတင်သွားပြီးတော့အလုံးလုံးနေသလားစဉ်းစားပါချစ်တော်မိတ်ဆွေတို့ဒီသားဟာဖားကိုဖားနဲ့ဝေးနေတဲ့ခါမှာဘလောက်ဒုက္ခရောက်ခဲ့တယ်လေအဖားဒီပြန်လာတဲ့ခါမှာဖားကတယုတ်တရနဲ့တခါနဲ့လက်ဘင်းကိုပဲပွေးဖက်ပြီးတော့နမ်းပြီးတော့ကြိုးဆူတယ်လို့ပဲယနေ့ဘုရားသခင်ကသူ့ရဲ့သားသမီးကိုဒီကိုပြန်လာဖို့ရတဲ့ဖိတ်ခေါ်နေတယ်ဘုရားဒီမှာပြောဆိုခြင်းကျွန်တော်တို့အားလုံးကပြန်လဲပြီးတော့လိမ့်ပတ်လဲလာပြီးတော့ကျွန်တော်တို့ရဲ့ဆွလွတ်ခဲ့တဲ့ຢာတွေပေါ်မှာဘုရားရဲ့မေတ္တာတော်တွေကိုကျွန်တော်တို့ပြန်လဲသတိရပြီးတော့ဘုရားရဲ့ဝင်တော်မှာကျွန်တော်ပြန်လာမယ်ဆိုဘုရားသခင်ကအချိန်မရွေးကျွန်တော်တို့ကိုကြိုးဆူနေတယ်အဖေကသားကိုလမ်းပြီးတော့တွေးတဲ့နေရာမျက်စိတဆုံးတိကြည့်နေတဲ့နေရာတိပြေးသွားသလိုယနေ့ဘုရားသခင်ကကျွန်တော်တို့ကိုကျွန်တော်တို့အနာထီလာပြီးတော့ကျွန်တော်တို့ကိုပွေဖဲ့ပြီးတော့တိယုတရားနဲ့ကြိုးဆူနေတယ်။နောက်ချက်တော်မိတ်ဆွေတို့ယနေ့ကျွန်တော်တို့ရဲ့ဒုက္ခပြဿနာတွေအားလုံးကိုစာနာတတ်သောဘုရားကကျွန်တော်တို့ကိုဘယ်တော့မှမဆုံးဖြစ်ဘူး။သူ့ဒီကိုလာတိုင်းလာတိုင်းကိုသူ့ရဲ့ကိုပြန်လာတိုင်းသူကတော့ရှင်လက်ခံတော်မူတဲ့ဘုရားဖြစ်တယ်။ဒါကြောင့်ဘုရားကပြောပြလဲငါ့ကိုရှာလောငါသည်အတွေ့ခံမယ်။ဖះကသူ့ကိုရှာတဲ့ခါမှာအတွေးခံမယ်တွေးခံတဲ့ဖះဖြစ်တယ်ကျွန်တော်တို့အားလုံးကဘလောက်ပဲဝေးတဲ့နေရာမှာရောက်နေပါသေးဖះဒီကိုရောက်အောင်ပြန်လာခဲ့ပါဖះသခင်တင့်ကိုအမြဲတမ်းဝမ်းပတ္တသာနဲ့ကြိုးနေပါတယ်ကျွန်တော်တို့ကဝမ်းမြောက်ခြင်းကိုပြန်ပေးมาဖြစ်ပါတယ်ဖះကကျွန်တော်တို့ပြန်လာတဲ့ခါမှာအဖဒီကိုတားပြန်လာတဲ့ခါမှာမင်းငါအင်ကိုပြန်လာတယ်ပြန်လာရသေးသလားငါ့ကိုတော့ခြေတုံကန်တော့ကန်သွားပြီးတော့မင်းတော့ပြန်လာပြန်သွားတော့ဆိုပြီးတော့အဖကမနေနှုတ်ပါဘူးဒီလိုပဲဖះသခင်ကသူရဲ့သားသမီးတို့ဘယ်တော့မှမနေထုတ်ဘူးသူဒီကိုလာတဲ့သူအားလုံးကိုဝမ်းမြောက်ချင်းပေးတယ်ဝမ်းမြောက်ချင်းပေးတယ်သူဒီကိုလာပြီးတော့ခိုးခိုးတဲ့သူတွေအားလုံးကိုသူကတော့ရှင်လွတ်မြောက်ချင်းပေးတယ်အဲ့ဒီလောက်ဘုရားသခင်ရဲ့ဂရုတော်တွေကိုကျွန်တော်တို့ပြန်လဲပြီးတော့သိရှိဖို့ရည်ကြီးကြီးရန်ရည်ကြီးပါတယ်ဒါကြောင့်ချစ်တော်မိတ်ဆွေတို့ဤဒေလာလူမျိုးတွေဘုရားဘက်မှာအမျိုးမျိုးဘုရားကိုပုံခံကြတယ်ဘုရားသခင်သူတို့ပို့ဆောင်တယ်ဘုရားသခင်သူတို့ကောင်းချီးပေးတယ်ဘုရားသခင်အခြားလူမျိုးတခါထက်သူတို့ကိုရွေးကောက်ခဲ့တယ်။သို့ပေမဲ့လည်းဘုရားရွေးကောက်ထားတဲ့ဒီတန်ရှင်းသောအမျိုးကဘုရားကိုစန့်ကျင်တယ်။ဘုရားကိုပုံကန်ကြတယ်။ဘုရားကိုအမျိုးမျိုးနဲ့ဘုရားနဲ့ဝေးတဲ့နေရာမှာနေချင်းကြတယ်။သို့ပေမဲ့ဘုရားသခင်ကဣသေလလူမျိုးတွေပေါ်မှာဘလောက်တိကရုဏာထားသလဲ။ဘလောက်ထိတောင်မှဘုရားကမေတ္တာကြီးမားသလဲ။သူ့ကိုဘလောက်ပဲစန့်ကျင်နေပါစေ။သူ့ကိုဘလောက်ပဲစော်ကားနေပါစေ။ဘုရားသခင်ကသူတို့ကိုမစွန့်ပစ်ဘူး။အဲ့ဆာလံကျမ်းခန်းကြီး98ငွေ38ပါကိုတော်မူကားကရုဏာစိတ်ရှိ၍သူတို့ကိုမဖြတ်စည်းပဲအပြစ်လွတ်တော်မူ၏ကျိန်ဖန်များစွာစိတ်တော်ပြည့်၍အမျက်တော်ကိုနှိုးဆော်တော်မူ ယနေ့ကျွန်တော်တို့ဘုရားသခင်ကအရှမ်းကရုဏာကြီးမားတဲ့ဘုရားဖြစ်တယ်။ယနေ့ကျွန်တော်တို့ကနေတိုင်းအပြစ်တွေလုပ်ကြတယ်။နေတိုင်းကျွန်တော်တို့အားလုံးကဘုရားနဲ့ဘုရားရဲ့အလိုတော်ကိုစန့်ကျင်ပြီးတော့လုပ်တဲ့အရာတွေအများများစွာရှိတယ်။ဒါပေမဲ့ဘုရားသခင်ကအဲ့ဒါတွေကိုအမျက်ထွက်ပြီးတော့ဖျက်ဆီးမယ်ဆိုယနေ့ကျွန်တော်တို့လောကကမ္ဘာကြီးမှာလူသားတယောက်မှရှိမှာမဟုတ်ဘူး။နော်လောကကမ္ဘာမှာဘုရားကပဲပြောနေတယ်။ဖြောင်းမတ်တော်သူတယောက်မှမရှိလို့ပြောထားတယ်။အဲ့လိုကြောင့်တယောက်မှမရှိတဲ့အတွက်ကြောင့်ဘုရားသခင်ဖျက်ဆီးလိုက်အကုန်လုံးကုန်မှာပဲ။မင်းဒီအပြစ်လုပ်တယ်တော့တေတော့ဘုရားကဒါပေမဲ့ဘုရားကအဲ့လိုမဟုတ်ဘူးကျွန်တော်တရားစီရင်တယ်ဘုရားမဟုတ်ဘူး။ကျွန်တော်တို့ကိုကရုဏာစိတ်ကြီးမားပြီးတော့ကျွန်တော်တို့ကိုအမြဲတမ်းပဲချစ်ချင်းမေတ္တာအပြည့်ဝနဲ့ကျွန်တော်တို့ကိုစောင့်စည်းနေတယ်ဘုရားဖြစ်တယ်။ဒါကြောင့်ဘုရားသခင်သူတို့ကိုမဖြတ်စည်းပဲအပြစ်ကနေတော့လွတ်တော်မူတဲ့ဘုရားဖြစ်တယ်။ဒါကြောင့်ချိန်ဖန်များစွာစိတ်တော်ပြေပြီးတော့အမျက်တော်ကိုနှိုးဆော်တော်မူတဲ့ဘုရားဖြစ်တယ်။ဒါရှင်မသက်ခိုင်း14ငယ်14မှာယေရှုသည်ထွက်ကြ၍လူအပေါင်းတို့ကိုတွေးမြင်တော်မူလျင်တနာစိတ်ရှိ၍လူနာရှိသမျှတို့ကိုချမ်းသာပေးတော်မူ၏။ယနေ့ချက်တော်မိတ်ဆွေတို့ကျွန်တော်ကိုကိုယ်တဲ့ဘုရားသခင်ကကျွန်တော်တို့အားလုံးကိုဆန္ဒထောက်ထားတဲ့ဘုရားဖြစ်တယ်။နူနာရှိသမျှကိုချမ်းသာပေးတယ်။မျက်မမြင်တဲ့လူတို့မျက်နှာမြင်ခြင်းပေးတယ်။နူနာဆွဲနေတဲ့သူကိုတောင်းမှအဲ့ဒီခေတ်ချင်းကတော့နူနာဆွဲတဲ့လူဆိုတာဘယ်သူမှမတို့ရဲဘူး။ခရစ်တော်ကသွားတို့ပြီးတော့နူနာပြောက်အောင်လုပ်ပေးခဲ့တယ်။ခရစ်တော်ဘုရားကဆိုရှင်လူတွေဒုက္ခတွေကိုလုံးဝမှယွံပါတယ်။မင်းရဲ့အနာတွေအတွက်ငါယွံတယ်ဆိုပြီးတော့ဆုံးပြစ်ထားတဲ့ဘုရားမဟုတ်ဘူး။သူကလက်တွေသွားရောက်ပြီးတော့ကူညီတဲ့ဘုရားဖြစ်တယ်။အဲ့တော့တနာငဲ့ညာတတ်တဲ့ဖုရားကရုဏာကြီးမားတဲ့ဖုရားဒီဖုရားသခင်ကကျွန်တော်တို့ရဲ့လောကသားတွေပေါ်မှာအရှမ်းချစ်တဲ့ဖုရားဖြစ်တယ်။လောကသားတွေကိုဂရုစိုက်တဲ့ဖုရားဖြစ်တယ်။အဲ့တော့ဒီဖုရားသခင်ကဆိုရှင်ကျွန်တော်တို့အားလုံးအတွက်တကယ်ပဲကိုးစားထိုက်ပြီးတော့ကျွန်တော်တို့အားလုံးကဖုရားသီးကိုတကယ်ပဲပြန်လာဖို့ဖုရားနဲ့တူမွေးလျော်ကြဖို့ဖုရားနဲ့တူပုံမပြီးမှကျွန်တော်တို့ကဆိုရှင်အသက်ရှင်ကြဖို့ဒီခါမှာအဲ့လိုအသက်ရှင်မယ်ဆိုကျွန်တော်တို့အားလုံးကဖုရားရှင်ထံကလာတဲ့ဘုံတကူဂုံရှိန်ဝါတွေကြောင့်ကျွန်တော်တို့အားလုံးကဆိုရှင်အမြဲတမ်းကြမ်းပါမယ်အမြဲတမ်းပျော်ရွှင်မယ်ဖုရားရဲ့ကောင်းချီးတွေအမြဲတမ်းခံစားရမှာဖြစ်တယ်။ချစ်တော်မိတ်ဆွေတို့ဒါကြောင့်အေဖက်လေးအငယ်32မှာအချင်းချင်းကျေးဇူးပြုခြင်းတနာဆောင်မဲ့ခြင်းဖုရားသခင်သည်ခရစ်တော်ကြောင့်သင်တို့၏အပြစ်ကိုလွတ်တော်မူတဲ့ကဲ့သို့အချင်းချင်းပြစ်ကိုလွတ်ချင်းရှိကြလော့တဲ့။ဒါကြောင့်ဖုရားသခင်ကကျွန်တော်တို့ကိုမှာကြတဲ့အရာပါလေ။အချင်းချင်းကျေးဇူးပြုခြင်းတနာဆောင်မဲ့ခြင်းနောက်ချင်းချင်းကိုကျွန်တော်ကျေးဇူးပြုရမယ်တနာဆုံးမတက်ရမယ်အချင်းချင်းကိုကူညီရမယ်အချင်းချင်းကိုဖေးမထားရမယ်เนาะဒါကြောင့်ဘုရားသခင်ကခရစ်တော်ကြောင့်เนาะခရစ်တော်အားဖြင့်ကျွန်တော်တို့လုပ်ခဲ့တဲ့အပြစ်တရားကြီးကိုလွတ်တော်မူတဲ့ကဲ့သို့အပြစ်ကိုလွတ်တဲ့ကဲ့သို့ပဲကျွန်တော်တို့ကလည်းအချင်းချင်းရဲ့အပြစ်ကိုလွတ်ကြရမယ်အချင်းချင်းပေါ်မှာတနာပါအချင်းချင်းပါပါဆုံမဲ့ကြပါเนาะချစ်ချင်းမေတ္တာအားဖြင့်ဆုံမဲ့ကြပါဆိုပြီးတော့ဘုရားသခင်ကကျွန်တော်တို့ကိုအမြဲတမ်းကြမ်းကြက်တစ်ချက်ပြီးတစ်ချက်ပြောပြထားတယ်ဒါကကျွန်တော်တို့အရေးကြီးတဲ့အတွက်ကြောင့်ဖြစ်ပါတယ်ကြွလာတဲ့ခါမှာကျွန်တော်တို့အားလုံးကဘုရားရဲ့ကယ်တင်ခြင်းမှာပါဝင်ပြီးတော့ဘုရားရဲ့ပေးတဲ့ဝမ်းမြောက်ခြင်းနဲ့တူငြိမ်သက်ခြင်းခံစားဖို့ရန်အတွက်ကျွန်တော်အားလုံးဒီနေ့မှစပြီးတော့ဘုရားရဲ့အလိုတော်တိုင်းလျှောက်သက်ရှင်နိုင်တဲ့တာမီရောက်တိုင်းဖြစ်နိုင်ကြပါစေလို့အားပေးတိုက်တွန်းတဲ့မိကုန်းချုပ်ပါတယ်ကျွန်တော်မိတ်ဆွေများအားလုံးပေါ်ဘုရားသခင်ကြွယ်ဝမြတ်ပြတ်စွာကောင်းကျိုးတော်ချပါစေShall I see you?
တာရှင်များအားလုံးကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါတယ်ရှင်တောတာရှင်များရှင်ဒီနေ့မှာစံပြအိမ်တော်ဆိုတဲ့စာအုပ်ထဲကအိမ်တော်ရဲ့ပတ်ဝန်းကျင်ဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးခြင်းပါတယ်ရှင်အိမ်တော်ဆိုတာလူအဖွဲ့အစည်းရဲ့အခြေအမြစ်ပဲဖြစ်ပါတယ်လူအဖွဲ့အစည်းတစ်ခုမှာမိသားစုများပါဝင်တယ်အဲ့ဒီမိသားစုတွေရဲ့အိမ်တော်ဦးစီးများဟာလည်းအဲ့ဒီလူအဖွဲ့အစည်းကိုဦးဆောင်တည်ဆောက်ထားခြင်းပဲဖြစ်ပါတယ်နှလုံးဟာခန္ဓာကိုယ်ရဲ့အသက်အခြေအမြစ်ဖြစ်တယ်လို့နှလုံးနဲ့တူတဲ့မိသားစုဟာလည်းလူအဖွဲ့အစည်းတစ်ခုရဲ့အခြေအမြစ်ပဲဖြစ်ပါတယ်ရှင်အလားတူပဲအသင်းတော်ရဲ့အခြေအမြစ်လည်းဖြစ်ပါတယ်တိုင်းပြည်တစ်ပြည်ရဲ့အခြေအမြစ်လည်းဖြစ်ပါတယ်ဒါကြောင့်လူအဖွဲ့အစည်းတစ်ခုရဲ့ကောင်းစားရေးအသင်းတော်ရဲ့အောင်မြင်ရေးတိုင်းပြည်တစ်ခုရဲ့တိုးတက်ဖွံ့ဖြိုးရေးတွေဟာအိမ်တော်တစ်ခုစီရဲ့ပြုပြင်စီမံမှုအပေါ်မှာမှီတင်းနေပါတယ်ရှင်။အနာဂတ်လူအဖွဲ့အစည်းတစ်ခုရဲ့တိုးတက်မှုဒါမှမဟုတ်စုပ်ယုပ်မှုဟာယနေ့လူငယ်တွေရဲ့အကျင့်စရိုက်များပေါ်မှာတည်ရှိနေပါတယ်။လူငယ်တွေဟာအတတ်ပညာစီးပူးချိန်မှာကောင်းတဲ့အကျင့်တလေရှိခြင်းမိမိကိုယ်ကိုချုပ်တီးခြင်းမူးယစ်ဆေးဝါးရှောင်ကျင်ခြင်းစတာတွေကိုမိဘတို့ကပုံသွင်းပေးပါမှတက်ဆိုင်ရာလူအဖွဲ့အစည်းတွေကလည်းတိုးတက်ဖွံ့ဖြိုးလာမှာဖြစ်ပါတယ်။လူငယ်တွေကိုလက်ညှိုးဥဆောင်ခြင်းကြီးကြပ်ကူကဲခြင်းမရှိပါကကိုယ်စိတ်အလိုတို့လိုက်တက်ပြီးကာမဂုဏ်လိုက်စားခြင်းတက်မက်ခြင်းစတဲ့လူအဖွဲ့အစည်းဖြစ်လာပါလိမ့်မယ်။နောက်ခါနှစ်ပေါင်းများစွာမှာဖြစ်ပေါ်လာမယ့်အနာဂတ်လူအဖွဲ့အစည်းဟာယနေ့လူငယ်များရဲ့ကျင့်စဉ်များအပေါ်မှာမူတည်နေပါတယ်။အိမ်တော်လို့ခေါ်လိုက်တဲ့အခါတိုင်းအဲ့ဒီဝေါ်ဟာရနဲ့ကိုက်ညီတင်ပါတယ်။အိမ်တော်ဆိုတာမြေကြီးပေါ်မှာရှိတဲ့ကောင်းကင်ငယ်လေးပမာချစ်ခင်ကျင်နာတတ်တဲ့သဘောကိုပြုစုပြောထောင်ရပါမယ်။ဖြည်းစည်းနှိပ်ကွချင်းမပြုရပါဘူး။ကျွန်တို့ရဲ့စိတ်ချမ်းသာမှုဟာမေတ္တာတရားနဲ့ကျင်နာခြင်းတရားကိုပြုစုပျိုးထောင်ပြီးတယောက်ကိုတယောက်မှန်ကန်တဲ့ယဉ်ကျေးမှုနဲ့ဆက်ဆံခြင်းပေါ်မှာမူတည်နေပါတယ်။ဘုရားသခင်ရဲ့ဝိညာဉ်တော်ဦးစီးမှုပြုတဲ့နေရာဖြစ်ပါတယ်။ဘုရားရှင်ရဲ့အလိုတော်ကိုလိုက်လျှောက်ကျင့်သုံးကြမယ်ဆိုရင်ခင်မုန်းတဲ့ဇနီးတွေဟာတဦးကိုတဦးယိုသေးမျက်နှာကိုးစားကြမှာဖြစ်ပါတယ်။မိခင်နဲ့ဖခင်တို့ရဲ့အသက်ဝိညာဉ်များကိုဝန်းရံထားလဲရှိတဲ့ပတ်ဝန်းကျင်သဘောတရားတွေဟာတိမ်တော်လုံးမှာပြည့်သိမ့်လျက်ရှိပြီးအိမ်တော်ရဲ့အစိတ်ပိုင်းတိုင်းမှာတွေ့မြင်နိုင်ပါတယ်။အများအားဖြင့်မိဘတွေဟာအိမ်တော်ရဲ့အတိုင်းဝိုင်းတွင်ရှိအပ်တဲ့အခြေအနေကိုဖန်တီးပေးကြတယ်။အဖေနဲ့အမေတို့ဆက်ကြားမှလည်းအဲ့ဒီအခြေအနေမျိုးဟာရောင်မြန်ဟတ်တတ်ပါတယ်။ကျွန်တို့ရဲ့အိမ်တော်ပတ်ဝန်းကျင်ကိုမွေးကြံပြီးကျင်နာထောက်ထားတတ်တဲ့သဘောတွေနဲ့တစားဆင်ထားရပါမယ်။အကယ်၍တင့်မှာစင်ငါရက်ဆက်တတ်တဲ့စိတ်ဝင်လာပြီးတမာတရားနဲ့မလျော်ညီတဲ့ခရိယံပီတာမှုမရှိတဲ့အခါမိမိကိုယ်ကိုမိမိဆုံးမှာပါစိတ်ကိုပြောင်းလဲပါတင်ဟာကောင်းငင်ပုံ၌တန့်ရှင်းသူတူဖြစ်လို့ရဆိုရင်မြေကြီးပေါ်တဲ့ကအစာပြုရမှာဖြစ်ပါတယ်တင်ရဲ့အသက်တာမှာနှစ်သက်မွေးမြူထားတဲ့အကျင့်စာရိတ္တဟာတည်ခြင်းတရားအားဖြင့်၎င်းထမြောက်ရှင်ပြန်ခြင်းတရားအားဖြင့်၎င်းပြောင်းလဲသွားမှာမဟုတ်ပါဘူးတင့်ရဲ့အိမ်တော်နဲ့ပတ်ဝန်းကျင်ကပါလာမယ်။ပဂရိစိတ်နေသဘောထားနဲ့ပဲတင့်ဟာတင့်ရဲ့ကူတင်းတိုင်းတွင်မှထလာရမှာဖြစ်ပါတယ်။သခင်ခရစ်တော်ပြန်ကြွလာတော်မူတဲ့အခါကျွန်ုပ်တို့ရဲ့အကျင့်စာရိတ္တကိုပြောင်းလဲလို့မရတော့ပါဘူး။ပုံသဏ္ဍာန်ပြောင်းလဲခြင်းကိုယခုမျက်မှောက်ကာလမှာပဲပြုလုပ်နိုင်မှာဖြစ်ပါတယ်။ကျွန်ုပ်တို့ရဲ့အဆုံးအဆုံးသောဘဝကိုကျွန်ုပ်တို့ရဲ့နေ့စဉ်အသက်တာကဆုံးဖြတ်ပါလိမ့်မယ်။သောတာရှင်များရှင်။ရွှင်လန်းချမ်းမြေ့ဖွယ်ဖြစ်တဲ့အိမ်တော်မျိုးတည်ဆောက်ပါ။နားဆင်ခဲ့ကြတဲ့သောတာရှင်များအားလုံးပေါ်ဘုရားရှင်ကောင်းကြီးမင်္ဂလာတုံ့လောင်းချပေးပါစေရှင်
ချိန်တွေမကုန်ဆုံး
တ်ရှင်များရှင်ကျမတို့ရဲ့ဓာတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါလိမ့်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်တင့်ကြမာရေးရှားဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလိမ့်ရှင်။တင်ဒန်းအလုံးဟာအခမဲ့တင်ဒန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလိမ့်ရှင်
။ဒေါက်တာရှင်များခင်ဗျာ၊ဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39 656 296 336နဲ့39 98316 694ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွယ်ချင်တယ်ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွယ်ချင်တယ်ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963986176ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39969886969တို့ဆက်သွယ်မြင်းမြန်းနိုင်ပါတယ်ရှင်
။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR ညိုလင်းချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင်။
AWR မြွန်လင်းချင်းအတံကိုနာတော်တာဆင် गे ကြတော့တော်တာရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေဂျေဇုတင်ပါတယ်ခင်ဗျာ
先生များကို나တော့တာစီရင်နှစ်တက်မယ်လို့မျှော်လင့်ပါတယ်။မိတ်ဆွေနေနဲ့လက်ဆောင်လေးတစ်ခုကိုရချင်တယ်ဆိုရင်တော့ Jesus ပြု၍ bible@awr.org တို့စာရေးပေးပါ။ဒါမှမဟုတ်ကျွန်ုပ်တို့ကို WhatsApp နံပါတ် +12242220777 တို့ဖုန်းခေါ်ဆိုနိုင်ပါတယ်။